ကချင်ပြည်နယ်ကစစ်ရှောင်စခန်းတွေမှာရောက်ရှိနေတဲ့ဒုက္ခသည်3000နီးပါးကိုနိုင်ငံသားစီစီရေးကနဲ့အင်တာစုစည်းရင်ထုတ်ပေးထားပြီးဖြစ်တဲ့အကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးသိန်းစွေကပြည်သူ့လွှတ်တော်မှာပြောပါတယ်။ဒါဟာကချင်ပြည်နယ်အင်ကြားရဲ့မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ကနိုင်ငံသားစီစီရေးကနဲ့အင်တာစုစည်းရင်မရှိသူစစ်ရှောင်တွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအစိုးတင်မေးမြန်းခဲ့တဲ့အပေါ်မှာရှင်းလင်းစဉ်ပြန်လည်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့2018ခုနှစ်ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ကပြည်သူတွေဟာမြစ်ကြီးနားနဲ့ဝိုင်းမော်မြို့နယ်ရှိစစ်ရှောင်စခန်းတွေကိုတိမ်းရှောင်လာကြတာဖြစ်ပါတယ်။စစ်ရှောင်စခန်းကိုရောက်လာတဲ့အင်ဂျန်ရံမြို့နယ်ကပြည်သူတွေဟာနိုင်ငံသားစီစီရေးကနဲ့အင်တောင်စုစင်းတွေမရှိတာကြောင့်တွေးကြုံရတဲ့အခက်အခဲကိုအင်ဂျန်ရံမြို့နယ်ကလွတ်တော်ကိုယ်စားလှယ်ဦးလမနော်အောင်ကပြည်သူလွတ်တော်မှာအခုလိုတင်ပြခဲ့ပါတယ်
။ဒီခုအခါနိုင်ငံသားစီစီရေးကပြားနဲ့အင်တောင်စုစင်းမရှိသူများတည်းစစ်ချောင်းစခန်းမှာတနေရာရာထူးသွားရန်အလွန်ခက်ခဲနေကြောင်းစစ်ချောင်းရသည့်ဒုက္ခအပြင်ပြီးသွားလာရေးအတွက်လည်းထွေထွေလူမှုရေးကိစ္စများတွင်လည်းကောင်းမိတိအထောက်အထားများပြင်ပြနိုင်ခြင်းမရှိသဖြင့်လူမှုစည်းဝေးရေးဘဝတွင်ရာစွာခက်ခဲနေကြောင်းနိုင်ငံသားပြည်ပြင်းနှင့်တိုင်းဒေသအခွင့်အရေးများဆုံးရှုံးနေရကြောင်းကာယကရှိ၌ကြိုးစားချက်အရာဖြစ်ရှိရပါသည်
အင်ဂျန်ရံမြို့နယ်လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရာဒေသကပြည်သူတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမတိုင်မီကအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကယာယီနိုင်ငံသားစီစီရေးကတ်နဲ့ယာယီအင်ကြောင်စုစည်းရင်းတွေထုတ်ပေးခဲ့ကြောင်းနဲ့အပြစ်ခတ်ရက်စဲရေးပြပြပြီးတဲ့နောက်မှာယာယီကတ်တွေကိုတရားမဝင်ကြောင်းနဲ့ကိုင်ဆောင်သူတွေကိုချင်းချုပ်တာတွေရှိခဲ့ကြောင်းလည်းပြောဆိုပါတယ်ဒီလိုအခြေအနေကြောင့်စစ်ဆောင်ပြည်သူတွေအတွက်နိုင်ငံသားစီစီရေးကနဲ့အင်တော်စုစင်းရရှိဖို့ဘယ်လိုဆောင်ရွက်နိုင်မလဲဆိုတာကိုဦးလမနော်အောင်ကဆက်လက်မေးမြန်းခဲ့ပါတယ်
။ခြေတော်စုဘဝတိုင်းသားစီစီဖြစ်ပါလဲနဲ့ဖိတ်ခါကန့်သတ်ချုပ်ချယ်ခြင်းဒီပိတ်ရှိပုံအခြေခံဥပဒေနဲ့ညီညွတ်ခြင်းရှိမရှိတန်းလဲသုံးသပ်ပေးနိုင်ရာနေ့ဉာဏ်အမျိုးနယ်မှာမြစ်နာစစ်ဆောင်စခန်းသို့ရောက်ရှိနေတော့ပြည်သူများနဲ့အိုင်းတဘာသာမဟုတ်တော့စစ်ဘေးဆောင်စခန်းသို့ရောက်ရှိနေတဲ့တိုင်းသားများအတွေ့နိုင်ငံသားစီစီရေးကပြားနဲ့အင်ထောင်စုအစင်းကိုမိတို့အစီအစဉ်ဆောင်ရွက်ပေးမိကိုသိရှိလို၍ပြည်သူ့လူတော်အုပ်ထမှတစ်ဆင့်လေးစားစွာမေးမြန်းအပ်ပါတယ်
။ဒီမေးခွန်းအပေါ်မှာအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးသိန်းစွေကဖြေကြားရမှာ
အချင်းပြည်နယ်အတွင်းမှာနေမြလုံုံရေးရခိတ္တနေရဆုံးကရောက်ရှိနေတဲ့စစ်ဘေးကြောင့်စကန်း IDP စကန်များမှာစုစုပေါင်း89ခုရှိပါတယ်။အင်ထောင်စု1132စုသူရေ4100ရှိပါလေ။အဲ့ဒီဤသူများကိုစပေးကြောင်စခန်းမှာရှိတဲ့ IDP camps မှာရှိတဲ့နေရာဆွတ်ခွာနေထိုင်သူများကိုဤဌာနအနေနဲ့သစ္စာစီမံခြင်းနဲ့နိုင်ငံသားစီစီကပ်ပြားတွေထုတ်ပေးခဲ့ပါလေ။ဒီ2019ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ထိတောင်းရထုတ်ပေးနိုင်မှုကတော့စုစုပေါင်းသူရေ19352ဦးရှိပြီဖြစ်ပါလေ။
အင်ဂျန်ရံမြို့နယ်မှာဆောင်ရွက်ထားတဲ့အခြေအနေနဲ့ကြံရှိနေသူတွေအတွက်လည်းဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းဝန်ကြီးဦးသိန်းစွေကအခုလိုဆက်ပြောပါတယ်
။အင်ဂျန်ရံမြို့နယ်မှာမြစ်ကြီးနားမြို့နယ်နဲ့ဝိုင်းမော်မြို့နယ်ရောက်ရှိနေထိုင်တဲ့ကိတ္တနေရဆုခွာနေထိုင်သူများကိုယာယီအင်တောင်စုနဲ့လူဦးရေဆင်းများကိုလည်းပဲပို့ပေးထားရှိပြီးဖြစ်ပါတယ်။သက်ဆိုင်ရာရက်ွက်ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးများရဲ့နေရာလိမ့်ဆန်မှန်ကန်ကြောင်းအတည်ပြုထောက်ခံချက်ရရှိပြီးပါကတရားဝင်အင်တောင်စုစီရင်နေနိုင်ငံသားစီစီကပြထုတ်ပေးခြင်းကိုလည်းဆက်လက်ဆောင်ရွက်သွားပြီးမှဖြစ်ပါတယ
်။စစ်ဆောင်စခန်းမှာ6လကျော်နေထိုင်တဲ့မူလဒေသမှာယာယီအင်တောင်စုစီရင်ရှိပြီးသားသူတွေကိုတရားဝင်အင်တောင်စုစီရင်နဲ့နိုင်ငံသားစီစီရဲ့ကပ်ပြားကိုလှုပ်ထုံးလုံလီနဲ့အညီထုတ်ပေးနေသလိုအင်တောင်စုစီရင်မရှိသေးသူတွေကိုလည်းယာယီအင်တောင်စုစီရင်ထုတ်ပေးတာသစ္စာရရက်ကွက်ကြီးရွာနဲ့မြို့နယ်လူဝင်မှုကြီးကြပ်ရေးအဖွဲ့ရဲ့ထောက်ခံခြင်းနဲ့တရားဝင်အင်ကြောင်စုစီရင်တဲ့နိုင်ငံသားစီစီကပ်ပြားတွေကိုဆောင်ရွက်ပေးနေကြောင်းပြောပါတယ်။စစ်ဆောင်စခန်းမှာ6လအောက်နေထိုင်သူတွေနဲ့တိုင်းရင်းသားမဟုတ်သူတွေကိုလည်းသက်ဆိုင်ရာလုပ်ထုံးလုံနည်းနဲ့အညီအင်ကြောင်စုစီရင်တဲ့နိုင်ငံသားကတ်ထုတ်ပေးတာမှတ်တမ်းပြုစုထားရှိတာနဲ့နိုင်ငံသားစီစစ်ခံရမည့်တည်တည်ခံကပ်ပြား NVC ကတ်ထုတ်ပေးတာတွေဆောင်ရွက်နေကြောင်းပြောပါတယ်။အင်ဂျန်ရံမြို့နယ်မှာလူဦးရေစုစုပေါင်း 8,000 ကျော်ရှိပြီးမြကြီးနားနဲ့ဝိုင်းမော်စစ်ဆောင်စခန်းကိုရောက်ရှိလာသူဟာ 3,400 နီးပါးရှိပါတယ်။ဒီလိုရောက်ရှိလာသူတွေအနက်ကနိုင်ငံသားစစ်စီရေးက135ခုထုတ်ပေးထားပြီးဖြစ်ပါတယ်။2014ခုနှစ်ကသကောင်စီရင်ကောက်ယူရာမှာအင်ဂျန်ရံမြို့နယ်ရှိကျေးရွာပေါင်း62ရွာအနက်ကကျေးရွာ8ရွာသာကောက်ယူနိုင်ခဲ့တာဖြစ်ပါတယ်။